ရုရှားအစိုးရကအီရန်ကို S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ရောင်းချဖို့စီစဉ်နေတဲ့ကိစ္စအပေါ်စိုးရိမ်ပူပန်ကြောင့်သမ္မတဥပမာအစိုးရကတင်းလာနေမှာပြောပါတယ်။အီရန်ပေါ်လက်နက်ရောင်းချခွင့်ပိတ်ပင်ထားတာကိုရုရှားသမ္မတဗလာဒီမီပူတင်ကပြန်လည်ရုပ်သိမ်းပေးပြလိုက်တဲ့နောက်မှာအခုလိုအစစ်မြင့်လက်နက်တွေရောင်းချဖို့စီစဉ်လာတာဖြစ်ပါတယ်။အဲ့ဒီ S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ကိုအီရန်ကိုရောင်းချမဲ့အစီအစဉ်ကိုကောက်ငွက်ကြောင်းရုရှားအစိုးရတည်အောင်အမေရိကန်အစိုးရကပြောထားပြီးဖြစ်ကြောင်းမကြသေးခင်ကပဲရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံစဉ်အဲ့ဒီကိစ္စကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကထပ်မံပြောကြားခဲ့တဲ့ကြောင်းအင်ပီရိုပြောခွင့်ရဂျော့ချ်အာနက်စ်ကပြောပါတယ်ဒေသထဲမှာရှိတဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးအလေးနဲ့ထားတယ်ဆိုတာရုရှားနိုင်ငံကနားလည်သဘောပေါက်ကြောင်းလဲဂျော့ချ်အာနက်စ်ကပြောပါတယ်။အီရန်နိုင်ငံကို S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ရောင်းချမှုပိတ်ပင်ထားချက်ကိုသမ္မတပူတင်ကပြန်လည်ရုပ်သိမ်းပေးလိုက်ကြောင်းရုရှားအစိုးရအင်တာနက်ဝက်ဘ်ဆိုက်မှာတင်းလာနေအစောပိုင်းကဖော်ပြထားပါတယ်။အမေရိကန်ဒေါ်လာတန်း800ကျော်တန်ဖိုးရှိတဲ့အဲ့ဒီ S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ကို5ခုကိုအီရန်ကိုရောင်းချဖို့ရုရှားက2009ခုနှစ်မှာစာချုပ်ချုပ်ဆိုခဲ့ပါတယ်။